အမေရိကန်ပြည်ထောင်စုလူဝီဇီယားနားပြည်နယ်ဘတ်တန်ရိုချ်မြို့ကကုန်းဆောင်ဆိုင်တစ်ခုရဲ့အပြင်ဘက်မှာအာဖရိကနယ်ပွားအမေရိကန်တပ်ဦးကိုရဲအယားရှိကပစ်တပ်ခဲ့တဲ့ဖြစ်ရပ်ပြီး24နာရီအကြာမှာတော့အခင်ဖြစ်ပွားခဲ့တဲ့နေရာမှာဆန္ဒပြသူများနဲ့ချီဆူဝေးပြီးတော့ဖျောင်းနိုင်မီထွန်းစုတောင်းပွဲတစ်ခုကိုပုတ်ထုံးတွေကလုပ်ခဲ့ကြပါတယ်အခင်းဖြစ်ပွားချိန်မှာလက်ကင်ဖုံးသုံးပြီးတော့ရိုက်ထားတဲ့ဗီဒီယိုဖိုင်ထွက်လာပြီးတဲ့နောက်အမေရိကနယ်ပွားအမေရိကန်တွေနဲ့တခြားလူနည်းစုတွေအပေါ်ရဲတပ်ဖွဲ့ကအင်အားအလွန်ကျွန်းသုံးနေတယ်ဆိုတဲ့ဝေဖန်ပြောဆိုမှုတွေနဲ့နိုင်ငံတော်မကြေမနက်ပြောဆိုသံတွေပြန်ဖြစ်လာခဲ့တာပါလူဝီဇီယားနာအုပ်ချုပ်ရေးမှူးဂျွန်ဘဲလ်အက်ဒဝတ်စ်ကတော့အခုဖြစ်ရတဲ့ပတ်သက်လို့အမေရိကန်တရားရေးဌာနရဲ့လူမှုအခွင့်အရေးဆိုင်ရာဌာနခွဲကဦးဆောင်ပြီးစုံစမ်းစစ်ဆေးမှုတွေလှုံ့ဆော်နေတဲ့အကြောင်းပုတ်ထုံးနဲ့အစောပိုင်းကပြောထားပါတယ်ဗီဒီယိုဖိုင်ထဲမှာတော့ရဲဝန်ထမ်းအုပ်နဲ့စတာလင်းစ်ထိတ်တိုက်တွေ့နေတာအဲ့ဒီနောက်စတာလင်းကိုမြေပြင်ပေါ်လဲချပြီးတော့ဖမ်းဆီးဖို့အကြိုးစားတာနဲ့နောက်ပိုင်းတနက်နဲ့ပြတဲ့အတန်းတွေပါပါတယ်ဒီဖြစ်ရပ်အပြီးတရက်အကြာမင်းနီဆိုတာပြည်နယ်မှာလဲပုထုံးနေညကလူမဲအမျိုးသားတအူကိုကားရက်ပြီးတော့ဖမ်းဆီးချိန်မှာရဲအယားရှိကပြစ်ခတ်တာကြောင့်တေဆုံးသွားပါတယ်တေဆုံးသူဟာအစိုးရစတင်ကြောင်းတစ်ခုကဝန်ထမ်းတအူဖြစ်ပြီးအသက်32နှစ်အရွယ်ဖီလန်ဒိုကတ်စတဲလ်ဖြစ်တယ်လို့မိသားစုတွေနဲ့မိတ်ဆွေတွေကဒေတာခံသတင်းဌာနတွေကိုပြောပေမဲ့အနာပိုင်တွေကအတည်ပြုပြောဆိုခြင်းတော့မရှိသေးပါဘူးတနက်ထံရနဲ့ဆေးရုံရောက်ပြီးမိနစ်ပိုင်အတွင်းမှာပဲအဲ့ဒီလူတေဆုံးသွားခဲ့တာဖြစ်ပါတယ်